မင်္ဂလာပါရှင် VOA American တန်ကနေဇူလိုင်လ8ရက်အင်္ဂါနေ့နဲ့ခင်မြန်မာဘာသာအစီအစဉ်တွေကိုမနေ့9နာရီထိဆက်လက်ထုတ်လွှင့်နေပါတယ်ဒုတိယပိုင်းနိုင်ရီဝက်အစီအစဉ်မှာနားဆင်ရမှာကတော့
ဘုံတာဘာသာမဟုတ်တဲ့ဆိုင်မရဆိုလို့ရှိရင်ဖွင့်ကိုမဖွင့်ကြတော့ဘူးညောင်းဝယ်တွေကလည်းအခုအရင်လိုတော့လေမြန်မာစကားလဲညောင်းဟာကိုလူတွေကမင်းမျိုးကလူတွေအနေနဲ့ကတော့ကိုဟိုးဒ
ီမန္တလေးကပဋိပက္ခအခြေအနေတွေဟာစီးပွားရေးလုပ်ငန်းတွေကိုဘယ်လိုရိုက်ခတ်နေတယ်လဲဆိုတဲ့အကြောင်းဒီစီးပွားရေးကဏ္ဍမှာအပြည့်အစုံနားဆင်ကြပါရှင်တခါတုဒ္ဒဆောင်လေးအမေရိကန်တခွင်နဲ့အတူနနခေးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးမှာပါအခုတော့ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုဒေါ်လာလာတန်းနဲ့ကိုရန်နိုင်တို့ကပြောပြမှာပါရှင
်ဂျူလာလ9ရက်နေ့ထုတ် The Washington သတင်းစာကြီးရဲ့ရှေ့မျက်နှာပုံစံမျက်နှာမှာတပ်ပုံတွေနဲ့တကွအကြက်တွင်းရေးသားဖော်ပြထားတဲ့ US wanted Burma to model democratic change but it's not turning out that wayအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံကိုဒီမိုကရေစီအပြောင်းအလဲပေါ်ဆောင်ရမှာစံပြနမူနာဖြစ်စီကြီးမိမယ်လို့လေလက်တွေ့မှာတော့အဲ့လိုမဖြစ်လာဘူးဆိုပြီးရေးသားဖော်ပြထားတဲ့သတင်းဆောင်ပါကနေပထမဦးဆုံးကောက်နှုတ်တင်ပြလိုပါတယ်။မခြားသမီကသမရဥဘာမအနေနဲ့အမေရိကန်နိုင်ငံခြားရေးမူဝါဒရဲ့အောင်မြင်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံကိုရွေးထုတ်ပြီးကိုကားပြောကြားခဲ့တဲ့မိကွန်းမှာစစ်အုပ်ချုပ်မှုအောက်နှစ်ပေါင်းများစွာနေထိုင်ခဲ့ရတဲ့မြန်မာနိုင်ငံဟာအမေရိကန်ရဲ့တန်တမာရေးကြိုးပမ်းမှုကြောင့်အနောက်အုပ်စုဘက်ကိုလှည့်လာခဲ့တာတွေ့ရတယ်လို့အစချီရေးသားထားပါတယ်။မြန်မာနိုင်ငံအနေနဲ့အောင်မြင်ခဲ့ရင်တနတ်တစ်ချက်မဖောက်ရပဲအမေရိကန်အတွက်မဟာမိတ်နိုင်ငံတစ်ခုရရှိလိုက်နိုင်တယ်လို့သမ္မတဥဘာမာက West Point စစ်တပ်ကကြောင်စင်ပွဲမှာမိကွန်းပြောကြားခဲ့တာဖြစ်ပါတယ်။ဒါပေမဲ့လို့လေတမိုင်းတင်ခဲ့တဲ့ဥဘာမာရဲ့လွန်ခဲ့တဲ့နှစ်ကခီးစဉ်အပြီးမှာတော့မြန်မာနိုင်ငံရဲ့အောင်မြင်မှုမှာအခက်အခဲတွေကြုံတွေ့နေရပြီလို့သတင်းစာကြီးကရေးသားထားပါတယ်။မြန်မာအစိုးရကသတင်းမီဒီယာတွေကိုနှိကုတ်ခဲ့တဲ့လွတ်လပ်စွာဘာသာရေးကိုယ်ကွယ်ခွင့်ကိုချုပ်ချယ်တဲ့ဥပဒေတွေကိုလည်းလွှတ်တော်မှဆွေးနွေးဖို့ပြင်ဆင်နေတယ်။သမ္မတဥဘာမာနဲ့2012ခုကဒူမနေအီမာတွေ့ဆုံခဲ့တဲ့အများကလေးစားတဲ့တိုက်ခိုက်ခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နေနဲ့လည်းနောက်တင်ရွေးကောက်ပွဲတွေမှာသမ္မတဖြစ်ဝင်ရွေးချယ်ခံခွင့်ကိုဖွဲ့စည်းပုံအခြေခံဥပဒေအရလည်းတားမြစ်ထားတာတွေ့ရတယ်လို့ The Washington Post သတင်းစာကြီးမှရေးသားထားပါတယ်။မြန်မာနိုင်ငံရဲ့အနောက်ဖက်ချမ်းရှိရခိုင်ပြည်နယ်မှာလည်းရိုဟင်ဂျာမွတ်စလင်သင်းကျော်လောက်ဟာဒုက္ခဆင်းရဲတွင်နေပြီးအခြေအနေဟာတစ်နေ့တစ်ခြားဆူရနေတာတွေ့ရတယ်လို့လည်းသတင်းစာကြီးကထောက်ပြရေးသားထားပါတယ်။ဒါကြောင့်လည်းခုလိုပြဿနာတွေကြောင့် November လကျသမ္မတဥဘာမအနေနဲ့မြန်မာနိုင်ငံမှာကျင်းပတဲ့အရှိတောင်အာရှဒေသန္တရညီလာခံကြီးကိုတက်ရောက်တဲ့အခါအာရှမှာအမေရိကန်ပြည်ထောင်စုရဲ့မဟာဗျူဟာဦးစားပေးမှုပြန်ချိန်ကပ်ရာမှာမြန်မာနိုင်ငံရဲ့တိုးတက်မှုကိုမိမောင်းထိုးပြနိုင်ဖို့ဟာအခက်အခဲတွေနဲ့ကြုံတွေ့နေရမှာဖြစ်တယ်လို့သတင်းစာကြီးကရေးသားထားပါတယ်။ဒါကြောင့်လေအမေရိကန်လွှတ်တော်မှာတော့သမ္မတဥဘာမာရဲ့ policy ကိုထောက်ခံကြတဲ့တချို့လွှတ်တော်အမတ်တွေကမြန်မာခေါင်းဆောင်ပိုင်းကိုဥဘာမာအစိုးရကထွေးပိုက်တာဟာညံ့လွန်းနေပြီလားလို့မိကွန်းထုတ်လာနေကြပြီဖြစ်တဲ့အကြောင်း Washington Post သတင်းစာကြီးမှရေးသားထားပါတယ်။
The Nation သတင်းစာမှာတော့မြန်မာနိုင်ငံကစင်နေရောင်းစားခံနေရတဲ့အန္တရာယ်နဲ့ရင်ဆိုင်နေရတယ်ဆိုတဲ့သတင်းကိုဇူလိုင်လ9ရက်နေ့စွဲနဲ့ဖော်ပြထားပါတယ်။ထိုင်းနိုင်ငံဘက်မှာထိုင်းနိုင်ငံဘက်ကကမ္ဘာလှည့်ခီးသွွားလုပ်ငန်းတွေမှာအသုံးချဖို့အတွက်မြန်မာနိုင်ငံကစင်နေကိုရောင်းစားနေတယ်ဆိုတာကိုမြန်မာအစိုးရကလည်းတင်လာနေမှာအတည်ပြုခဲ့ပြီးတော့ဒီစင်နေကိုတေးချာစနစ်တကျလုပ်နေတဲ့စင်ခိုးကန်းကဖမ်းပြီးတော့ထိုင်းနိုင်ငံနယ်စပ်ကိုဖျက်ပြီးရောင်းစားနေတာဖြစ်တယ်လို့မြန်မာအစိုးရဒုတိယဝန်ကြီးဦးအေးမြင့်မောင်ကပြောပါတယ်။ဒါပေမဲ့အဲ့လိုတရားမဝင်ခိုးပြီးရောင်းနေတာတွေနဲ့ပတ်သက်ပြီးတော့ဖမ်းဆီးအရေးယူတာတွေမရှိသေးဘူးလို့လည်းပြောပါတယ်။2017 April နဲ့2013 March လအတွင်းစစ်ကောင်ရေး80လောက်ကိုတရားမဝင်ဖမ်းဆီးရောင်းချခဲ့ကြောင်း2017 April နဲ့2013 March လအတွင်းစစ်ကောင်ရေး80လောက်တရားမဝင်ဖမ်းဆီးခံခဲ့ရကြောင်းအဲ့နောက်ဒီစင်တွေဟာထိုင်းနိုင်ငံဘက်ကကဘာလက်ခီးသွွားတွေသွားလာနေကြတဲ့နေရာတွေနဲ့ဟိုတယ်တွေမှာအလုပ်လုပ်ဖို့အတွက်ရောင်းစားခံရတာဖြစ်တယ်လို့ Traffic တဘာဝတော်ရိုင်းတရိတ်ဆန်ထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့ရဲ့အစည်းအခမ်းအနားမှာဖော်ပြထားပါတယ်။တရားမဝင်ခိုးရောင်းနေတဲ့တရိတ်ဆန်တွေရဲ့60%ခန့်လုံးဟာမြန်မာနိုင်ငံကဖြစ်တယ်လို့ပြောပါတယ်။ဒီလိုတရားမဝင်မောင်းခိုးကုန်ကူးနေတဲ့သူတွေဟာမြန်မာနိုင်ငံရဲ့မတည်ငြိမ်မှုကိုအသုံးချပြီးတော့မြန်မာနိုင်ငံကနေစင်းနေတစ်ခွာတွေနဲ့ရှားပါတရိတ်ဆန်တွေကိုအင်းကြီးချင်းနိုင်ငံတွေဖြစ်တဲ့တရုတ်နဲ့ထိုင်းနိုင်ငံတွေကိုရောင်းချနေတာဖြစ်တယ်လို့ဦးအေးမြင့်မောင်ကပြောပါရခင်ဗျာအပြည့်စုံကတော့ The Nation Internet စာမျက်နှာမှာဖတ်ရှုနိုင်ပါတယ
် Internet ခေတ်မှာဆက်သွယ်မှုတွေတိုးတက်လာနေတာနဲ့အမျှသတင်းတွေရောသတင်းမဟုတ်တာတွေရောပိုပြီးမြင်မြန်ဆန်ဆန်ပြန့်နှံ့လာရာက မကြာခဏပြဿနာတွေပေါ်လာတတ်တာဟာဘာကြောင့်မလဲပြဿနာတွေမဖြစ်ဖို့ဆိုရင်ဘာတွေလုပ်တင်တယ်လဲဆိုတာကိုအင်္ဂါနေ့ညတိုင်းရလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က1239238554ဖြစ်ပါတယ်ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ကြရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်
ဆက်လက်ပြီးတော့ American Indian အသုံးနှုန်းသင်ကန်းစာအစီအစဉ်ကိုထုတ်လွှင့်မှာပါ။ဒေါ်လာလတ်တန်းကတင်ဆက်ထားပါတယ်ရှင
်။ဒီကိမ့်နဲ့ကျင်ပြမယ် Idiom အသုံးကတော့
Go up in smoke
ဖြစ်ပါတယ်။စာလုံးပေါင်းက GO go you be up go up ကအပေါ်ကိုတက်သွားတာ INN SMOKE smoke ကဒီနေရာမှာမိဂိုအသွင်းဆိုတော့ guide home ရဲ့လုံကောက်ဒီပေကတော့မိဂိုအသွင်းနဲ့အပေါ်ကိုတက်သွားတာပေါ့ပစ္စည်းတစ်ခုခုမိလောင်လို့မိဂိုအသွင်းနဲ့အပေါ်ကိုတက်သွားတယ်ဆိုရင်အောက်မှာပြာပဲကျန်ရစ်ခဲ့မဲ့သဘောဖြစ်ပါတယ်ဒါကြောင့်မလို့ idiom အဒီပေကတော့အချီနီအလဟတကျန်ရစ်တာမျိုးကိုဆိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြကြရအောင်
Our medical research project was cancelled halfway. So, 5 years of hard work went up in smoke.
Chinaru is hithi ban tu ditana pisu munga landwe ma di me phet thing khan ya de li. Da chaung nga nit ja alu chusa ke da a long lahata phit khe ya de lu dei be ya ba de. Uma go naw ta khaw na si ji ya ya aw.
Our medical research project was cancelled halfway. So, 5 years of hard work went up in smoke.
Chusa gedemya, suzong gedemya, lahata piyare, along song song tware suyin, idiom atong ya, belu piyomle.
Go up in smoke.
Lu piyolu ya bari, era garo, digrimine, timpya gede, idiom atong me pipari.
ဒေါ်လာလတန်းတင်ဆက်သွားတာပါရှင်။မန္တလေးမှာပဋိပက္ခနဲ့ရုံးရင်းစံခတ်အခြေအနေတွေဖြစ်ခဲ့ပြီးတဲ့နောက်ညမထွက်ရအမိတ်ထုတ်ပြန်ခဲ့ပြီးတဲ့နောက်မှာဒေသခံတွေရဲ့နေတဒူဝရောင်းဝယ်ဖောက်ကားစီးပွားရှာလုပ်ငန်းတွေဟာအနည်းနဲ့အများဆိုသလိုထိခိုက်ရပါတယ်။ဒီအခြေအနေပေါ်မှာမြို့ကန်တွေရဲ့အမြင်သဘောထားတွေကိုစူးစီးပြီးဒီသတင်းပတ်စီးပွားရေးကဏ္ဍမှာကိုကျော်ကျော်သိန်းကတင်ဆက်ထားပါတယ်ရှင်။
ဘဘကဘယ်နေရာဘယ်ဒေတာမှာပဲဖြစ်ဖြစ်အကျံဖက်ပြိပခတွေဖြစ်ပြီးဆိုမှဖြင့်အဲ့ဒီနေရာဒေတာရဲ့တမိုးဝမ်းကြောင်းနဲ့စီးပွားရေးကုသန်းရောင်းဝယ်ရေးလုပ်ငန်းတွေပေါ်အနည်းနဲ့အများဆိုသလိုထိခိုက်မှာကတော့အသေးချာပါပဲဒီထဲမှာမန္တလေးမြို့ဟာချွင်းချက်မဟုတ်ပါဘူးပြီးခဲ့တဲ့သတင်းပတ်အင်္ဂါနေ့ကစပြီးအထက်မြမပြည်ရဲ့အဓိကမြို့ကြီးဖြစ်တဲ့မန္တလေးမှာရာဇဝတ်မှုကင်းလောက်ပဲဖြစ်ပွဲရှိတဲ့ဖြစ်ရလေးတစ်ခုကနေလူသေးရတဲ့အထိတစ်ဖက်နဲ့တစ်ဖက်ရုံရင်းစံခတ်အကျန်းဖက်အခြေအနေတွေဖြစ်ခဲ့ပြီးတဲ့နောက်ဒေသဆိုင်ရာအာဏာပိုင်တွေကပုံမှန်144ညမထွက်ရအမိန့်ထုတ်ပြီးတော့မှထိမ့်သိမ်းထားရပါတယ်အဲ့ဒီနောက်ပိုင်းရောင်းရေးဝယ်တာတွေနဲ့စီးပွားရေးအခြေအနေတွေဘယ်လိုရှိခဲ့ပါသလဲ
စီးပွားရေးဒုက္ခရောက်တော့ဟိုရကျွန်တော်တို့ဆိုင်လေအယောင်ပါပါတယ်ဒီနေ့မင်းချိုရေးဆိုင်လေတော့လေ9နာရီဝင်းရေဆိုဆိုင်လေတိတ်သွားပြီးအဲမြို့က6ကတ်ဆက်ပြီးနည်းနည်း6ချားနေတယ်ဗျနောက်ပြီးတော့ကျဲတွေပါတယ်တချို့ရက်ွက်တွေပါချထားတာတွေကလည်းရှိနေသေးတယ်အဲ့ဒါတွေကလည်းခြောက်ချားနေတယ်ဗျနောက်ပြီးသူ့စုကျိုးနဲ့ဘပွားတွေကာထားတဲ့ရက်တွေအဲဝမ်ဝေးတွေပိတ်ထားတဲ့ရင်ခွင်းတွေလည်းတွေ့နေရသေးတယ်ကိန်းကနန်းနဲ့တော့မပြောတော့ရေရှည်ဆိုရင်တော့မကောင်းတော့ဘူးဗျဒါခြိကြိုက်မှာအမှန်ပဲကျွရတယ်လည်းကျွရတယ်ရောက်ခြိကြိုက်တာပဲဗျအဲကျွန်တော်တို့ဆောင်းရောင်းတဲ့လူတွေဆောင်းရောင်းတဲ့လူရောက်ခြိကြိုက်တာပဲအကုန်လုံးကျုံးကန်နေကိန်းကျုံနေခြိကြိုက်ကြမှာဗျကိုရတဲ့ကသူမင်းရဲ့စောစောဝရီယာရှိရှိရောင်းရရောင်းရတယ်လို့အကျိုးရှိတာအဲ့လိုပဲစမ်းတယ်ရလဲသူတွားနိုင်တွားနိုင်တယ်လို့အကျိုးရှိတာအခုကအချိန်ရလဲကတ်တတ်ထားသေးတယ်ဗျာလူတွေကတကားတွေနဲ့ပိတ်ထားသေးတယ်ဗျာအရောင်းဝယ်တွေကလဲမကောင်းကြဘူးဗျာအဲ့ကြတော့မလွှဲမသွေမဝယ်မဖြစ်တဲ့ပြည်စီလောက်ပြတ်မဝယ်ကြ၃ညဆွဲကြတော့မှာဗျာ ရေရှည်ဒီကန်တော့လို့တော့မခါမကြဘူးအောက်တရလူတွေဟိုလက်လို့လက်စားပညာရဲ့တော့လူတွေလုပ်ငန်းတွေပြည့်လို့တော့တနည်းလို့မဖြစ်လို့စားလူတွေပို့ချတာပေါ့ဗျာစီလာလူကလည်းနည်းနည်းပါပါရှင်းပြကျွဲတော့ရှင်းဦးပါပေါ့
မန္တလေးမြို့ကန်စာရေးဆရာတူဖြစ်တဲ့ညီပုလေးခေါ်ဦးငိမ့်ကြမှာမန္တလေးမြို့ဟာအထက်မြမပြည်ရဲ့စီးပွားရေးအချက်အချာမြို့လို့ပြောရင်မှားမယ်မထင်ပါဘူးကဘာပေါ်ကစီးပွားရေးအချက်အချာဘယ်လိုမြို့မှမဆိုလူမျိုးပေါင်းစုံဘာသာပေါင်းစုံတွေရောရှက်တင်နေထိုင်လုပ်ကင်နေကြတာကလည်းအထင်ရှားပါအဲ့ဒီလိုနေရာမျိုးတွေမှာလူမျိုးရေးဘာသာရေးခွဲခြားမှုစံတဲ့ပြိပခတွေဖြစ်ပြီးဆိုမှဖြင့်ထိခိုက်ရတာကဖြူသောမဲသောဘာသာခြားသောဘာသာတူသောဘယ်လူမျိုးဖြစ်သောညာလူမျိုးဖြစ်သောခွဲခြားတာမဟုတ်ပါဘူးမန္တလေးမြို့ကန်ကျောင်းဆရာမတူပြောပြတာကိုနားဆင်ကြည့်ကြပါ
ခုလေလက်ဖက်ရည်ဆိုင်ကိုဟိုထင်းနေဆိုင်ကိုနောက်တော့မှဟိုကျမတို့ဟိုစတိုးဆိုင်ခေါ်တာပေါ့ကိုရဲ့ရက်ွက်ခဲကဟိုကျမတို့မင်းတို့လမ်းကြားရက်ွက်တွေကတော့ဖွင့်တာပေါ့နော်လမ်းမတိုင်းနေမှာရှိရဲ့ဟိုဆိုင်နေရတော့အကုန်လုံးပိတ်တယ်ကိုမနေ့ပိုင်းတော့ဖွင့်တယ်ပေါ့ကိုရမနေ့ပိုင်းတော့ဖွင့်ထားကြတယ်ခုလိုချင်းဆိုကျမတို့ကခုနကကလေးကိုတောင်းသားကြည့်ရတယ်ကြည့်ရချိန်မှာဆိုရင်တော့ပိတ်ထားပြီကိုဗုဒ္ဓဘာသာမဟုတ်တဲ့ဆိုင်နေရဆိုလို့ရှိရင်ဖွင့်ကိုမဖွင့်ကြတော့ဘူးညောင်းဝယ်ရရလဲအကိုအရင်လိုတော့လေမြန်မာစကားလဲညောင်းဟာကိုလူတွေကနန်းလေးမြုပ်ကန်လူတွေအနေနဲ့ကတော့ကိုဟိုဒီတိတ်လဲပဲသွားလာလာမရှိကြဘူးပေါ့ကိုဟိုဟိုမြောက်ပြည်နယ်လူဆိုလို့ရှိရင်နောက်ထပ်ကိုမလာလာမျိုးပေါ့နောက်ကလူတွေကလည်းနန်းရှိဘက်ကိုမသွားလာဘူးအဲ့လိုတိတ်ပြီးမသွားမလာကြဘူးကိုကိုနေရာလေးနဲ့ကိုပဲတောင်းဝင်းရင်လေးမှာပဲကိုလူရာလေးတွေပဲစားစရာလေးအဓိကကတော့စားစရာပေါ့ကို
ကျန်းနာကောင်းမွန်တဲ့စနစ်တစ်ခုအထိုင်ကျပြီးသားနိုင်ငံတစ်ခုမှဆိုရင်တော့အခုလိုအခြေအနေမျိုးနဲ့ကြုံရတဲ့အခါနေ့စဉ်ကုသန်းရောင်းဝယ်ရေးမှာငွေကြေးပမာဏဘယ်လောက်ဆုံးရှုံးရတယ်ဒေသတွင်းစီးပွားရေးတစ်စုံလုံးမှာငွေကြေးပမာဏဘယ်လောက်ထိခိုက်နစ်နာရတယ်ဘယ်စီးပွားရေးကဏ္ဍတွေဟာအထိအနာဆုံးဖြစ်တယ်စသည်အားဖြင့်အကြမ်းဖျင်းခက်မှန်းတွက်ချက်တာတွေသိရနိုင်ပါတယ်ဥပမာအဖြစ်မြမအီနီချင်းထိုင်းနိုင်ငံမှာရှက်နီရှက်ဝါတွေကြောင့်နိုင်ငံရေးပြစ်ပခတွေပြင်းထန်ခဲ့ကြတဲ့ကစီးပွားရေးဗနရာကိုင်းနှုံကျသွားခဲ့တယ်အစုရှယ်ယာဈေးကွက်ကိုဘယ်လိုထိခိုက်တယ်ကဘာလဲခီးသွွားအရေးအတွက်ဘလောက်ကျသွားပြီးခီးသွွားလုပ်ငန်းကိုဘယ်လိုထိခိုက်တယ်စသည်အားဖြင့်အချက်လက်တွေသိခဲ့ရပါတယ်နှစ်ပေါင်းများစွာညံ့ဖျင်းတဲ့စီမံခန့်ခွဲအုပ်ချုပ်မှုနဲ့ကြုံခဲ့ရတဲ့မြန်မာနိုင်ငံမှာတော့တိကျမှန်ကန်တဲ့စည်အင်းကိန်းဂဏန်းတွေရဖို့ဆိုတာကြီးမားတဲ့စိန်ခေါ်မှုတစ်ခုပါ
အလောင်းလောက်ကြည့်ကြည့်နိုင်နိုင်လဲဆိုတော့အခုဒီအခုဟိုပေါ့ချင်းလေးနေဟင်းနေရောင်းနေတဲ့သူတွေဆိုလို့ရှိရင်လည်းဟိုမြို့ထဲမှာလည်းပဲတိတ်မသွားမလာတော့အယောင်းဝတစ်ရက်ပြက်ပြက်နှစ်ရက်ပြက်ပြက်ဆယ်ရက်ပဲပြက်ပြက်ပေါ့ကိုရလူတွေကဟိုကိုယ့်ရဲ့ဟိုပေါ့ဘယ်လိုပြောမလဲအန်ဒီဟိုရဲကိုတိုးပြီးတော့စီးသွားမရှာဘူးလေမရှာတဲ့ခါကျတော့လမ်းဘေးမှာအခုလိုပုံပုံပဲတေးစာရောင်းတဲ့ဆိုင်နေချင်းလေးတွေရောင်းတဲ့ဆိုင်နေဟာလားစီဘူးလေထုတ်ရောင်းတဲ့ဆိုင်နေရင်းလန်လေးတွေရောင်းတဲ့ဆိုင်နေအဲ့လိုတွေအစားရောင်းဝယ်ပါကုန်တာပေါ့ကွာ
ဘယ်ချိန်ဘာထပ်ဖြစ်မယ်မှမသိနိုင်နဲ့ကြီးလန့်စာစာအချိန်နေနဲ့လဲကြုံရညမထွက်ရမိတ်ထုတ်တာနဲ့လဲရင်ဆိုင်ရဆိုတော့ရောင်းသူတွေကမရောင်းရဲဝယ်သူတွေကလည်းအရင်ကလိုစိတ်တန်းကြဝယ်ခြင်းတဲ့အချိန်မှာမဝယ်ရဲဖြစ်တဲ့အတွက်ဒီအချိန်နေအပေါ်အမျက်ထုတ်အခွင့်ကောင်းယူတဲ့စီးပွားရေးသမားဆိုတာကလည်းခေတ္တိုင်းအချိန်တိုင်းမှာပေါ်လာတာပါပဲဒီတော့ကွန်စင်းလုံးတက်တယ်ဆိုတာအထူးဆန်းမဟုတ်ဘူးလို့တော့ပြောရမလို့ပါအ
ခုဆိုရင်35လမ်း35လမ်းကျော်ပေါ်လို့ပါလို့ချင်းပြညာဆိုင်နေတော်တော်များများအေးကျွန်တော်တို့ဟိုလူတက်မှုဖြစ်သွားတဲ့83လမ်း34လမ်းတောင်းနေလို့ပါလို့ဆိုဆိုင်နေရတော့ဟိုမဖွင့်တော့ပဲအကုန်ပိတ်ထားတော့ဗမာတိုင်းတော့မှဖွင့်ရင်တော့မှဒီညနေ4နာရီ5နာရီဆိုအကုန်ပိတ်ကြရရောင်းဝယ်တွေကတော့တော်တော်ပြတ်ကြတယ်ကွန်စင်းလုံးနေလည်းအခုဟိုစားတော့ပုံလည်းတက်ကုန်တာစိတ်သားစိတ်သားလို့ပါလို့ဆိုရင်အဲ့ဒီကအဓိကလောက်တာကလားတွေလောက်တာကိုလောက်တဲ့ခါကျတော့ကလားတွေမလောက်တော့စိတ်သားတွေကဈေးကြီးလက်တက်ကုန
်နေတူကရောင်းရွက်ဝတ်တာလုပ်ငန်းတွေနဲ့စီးပွားရေးအပေါ်တက်ရောက်တာတွေကအတန်ငယ်မြင်သာသေးပေမဲ့ဒီလိုပြိပခါကြောင့်လူမှုရေးအပါအဝင်မမြင်နိုင်တဲ့တခြားထိခိုက်နစ်နာမှုတွေကလည်းရှိနေနိုင်ပါသေးတယ်အဲ့ဒီထိခိုက်နစ်နာမှုတွေဟာရေရှည်မှာစီးပွားရေးအပါအဝင်တခြားကိစ္စအားလုံးအပေါ်တပတ်ပြန်လည်ပြီးစူးစူးတက်ရောက်နိုင်တာပါပဲကဘာပေါ်မှာပရိပခနဲ့ကင်းတဲ့တိုင်းနိုင်ငံဆိုတာမရှိပါဘူးကြုံရတဲ့ပရိပခတွေကိုသက်ဆိုင်ရာတာဝန်ရှိသူတွေတိုင်းသူပြည်သားတွေကဘယ်လိုရှုမြင်ဘယ်လိုချင့်ကပ်ဘယ်လိုကင်တွယ်ဖြေရှင်းကြသလဲဆိုတဲ့အပေါ်မူတည်ပြီးကောင်းသွားတဲ့နိုင်ငံမဆိုးမကောင်းတောင်းမတင်ရေမကျရှင်မတိုးနောက်မဆုတ်ဖြစ်နေတဲ့နိုင်ငံကြာရှုံးသွားတဲ့နိုင်ငံစသည်အားဖြင့်ပဲအသီးသီးကွာခြားပါလေမြန်မာနိုင်ငံကိုဘယ်လိုအခြေအနေမျိုးတွေပါစေခြင်းသလဲဆိုတာကတော့သက်ဆိုင်ရာအုပ်ချုပ်သူတွေနဲ့ တိုင်းသူပြည်သားတွေအားလုံးရွေးချယ်ဆုံးဖြတ်ရမှာပဲဖြစ်တယ်လို့ထင်မြင်မိကြောင်းပါခင်ဗျာ
။ကိုကျော်ကျော်သိန်းတင်ဆက်နေတဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ပြီးတဲ့နောက်မှာကိုဇော်ဝင်းလိုက်ရဲ့သုတဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုထုတ်လင်းပါပါရှင
်။ဇူလိုင်လ၄ရက်နေ့ဟာအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့ဖြစ်တာကြောင့်အမေရိကရောက်မြန်မာတွေအမေရိကန်လွတ်လပ်ရေးနေ့ကိုဘယ်လိုဆင်နွှဲကြရလဲဆိုတဲ့အကြောင်းအခုတစ်ပတ်သုတဆောင်လင်းအမေရိကန်တခွင်အစီအစဉ်မှာတင်ပြပေးသွားဖို့စီစဉ်ထားပါတယ်။ဗြိတိသျှအုပ်ချုပ်မှုအောက်မှာရှိနေတဲ့အမေရိကန်ကိုလိုနီ73ခုကလွတ်လပ်ပြီးဖြစ်ကြောင်း1986ခုဇူလိုင်လ4ရက်နေ့ကကြေညာလိုက်တာကြောင့်အဲ့ဒီနေ့ကိုအစွဲပြုပြီးနှစ်စဉ်ဇူလိုင်လ4ရက်နေ့ကိုအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့အဖြစ်သတ်မှတ်ပြဋ္ဌာန်းလိုက်တာဖြစ်ပါတယ်။အသက်30နှစ်အရွယ်အမေရိကန်လွတ်လပ်ရေးခေါင်းဆောင်တဦးလည်းဖြစ်နောက်ပိုင်းမှာအမေရိကန်သမ္မတတဦးလည်းဖြစ်လာခဲ့တဲ့ဗာဂျီးနီးယားပြည်နယ်သားသောမတ်စ်ဂျက်ဖာဆင်ကအဲ့ဒီလွတ်လပ်ရေးကြေညာစာတမ်းကိုရေးသားခဲ့တာဖြစ်ပြီးအမေရိကန်သမိုင်းမှာအင်္ဂလိပ်အုပ်ချုပ်မှုကိုပုံကန်တော်လှန်ခဲ့တဲ့အဓိကအကြောင်းအရာလည်းဖြစ်ခဲ့ပါတယ်။အဲ့ဒီလွတ်လပ်ရေးကြေညာစာတမ်းထဲမှာတတိယမြောက်အင်္ဂလိပ်ဂျော့ချ်ဘီရင်နဲ့ဗြိတိသျှပါလီမန်အပေါ်မကျေနပ်ချက်တွေကိုလည်းထည့်သွင်းဖော်ပြထားတာမှာအမေရိကမှာရှိနေတဲ့ပြည်သူပြည်သားတွေအပေါ်အင်္ဂလိပ်အစိုးရကမတရားသဖြင့်ဖိနှိပ်ချုပ်ချယ်တာတွေပြည်သူလူထုရဲ့ပစ္စည်းဥစ္စာတွေကိုသိမ်းပိုက်တာတွေနဲ့အာဏာအလွဲသုံးစားအသုံးပြုတာတွေကိုဖော်ပြထားပါတယ်။အမေရိကန်လွတ်လပ်ရေးကြေညာစာတမ်းရဲ့အနှစ်သာရဖြစ်တဲ့လူတဦးချင်းစီရဲ့မွေးရာပအခွင့်အရေးလို့ခေါ်တဲ့အခြေခံအခွင့်အရေးတွေကိုကွယ်လွန်သူရုပ်ရှင်သေးဥဆောင်Richard Carlson ကအခုလိုဖတ်ပြထားပါတယ
် We hold these truths to be self-evident that all men are created equal that they are endowed by their creator with certain inalienable rights that among these are life
American colony တွေကလွတ်လပ်ရေးကြေညာလိုက်ပြီမဲ့လဲသူတို့လူချင်းနဲ့လွတ်လပ်ရေးကိုအလွယ်တကူရလိုက်တာတော့မဟုတ်ပါဘူး American တို့အနေနဲ့1985ခုနှစ်ကနေ1983ခုနှစ်အထိအင်္ဂလိပ်ကိုဒေါ်လာပုံကန်နဲ့လွတ်လပ်ရေးတိုက်ပွဲဆင်နွှဲပြီးစစ်နိုင်တော့မှသာလွတ်လပ်ရေးကိုရရှိခဲ့တာဖြစ်ပါတယ်။အဓိကအားဖြင့်တော့အမေရိကန်ကိုလိုနီတွေအနေနဲ့အင်္ဂလိပ်ဘီရင်ထံကဘာအကျိုးအမြတ်မှမခံစားရဘဲမတရားသဖြင့်အခွန်ပေးဆောင်ခဲ့ရတဲ့အပေါ်မကျေနပ်ရာကအဲ့ဒီလိုဒေါ်လာပုံကန်ပြီးလွတ်လပ်ရေးတောင်းဆိုဖို့ဖြစ်လာတာဆိုတဲ့အယူအဆလည်းရှိပါတယ်။ခေတ်သစ်အမေရိကန်သမိုင်းမှာတော့ကမ္ဘာအရရကလူမျိုးပေါင်းစုံနဲ့စုပေါင်းဖွဲ့စည်းထားတဲ့ပြည်ထောင်စုဖြစ်ပေမဲ့အလုံးကတင်းကြီးတညွတ်ထဲလွတ်လပ်ရေးနှစ်အားလိုက်ရမှာအလားပြချီတက်ပွဲတွေဒေဂီတာဖျော်ဖြေမှုတွေနဲ့ပျော်ပွဲရှင်ပွဲပေါင်းစုံကိုဆင်နွှဲကြအသားခင်တွေလှူစားကြတာလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာရောက်နေကြတဲ့မြန်မာမိသားစုတွေကရောလွတ်လပ်ရေးနှစ်ကိုဘယ်လိုဆင်နွှဲကြပါသလဲ။ကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလစ်မြို့မှာနေထိုင်တဲ့မြန်မာပြည်ပွားအမေရိကန်နိုင်ငံသူမှတ်မိုးကတော့သူတို့မိသားစုလွတ်လပ်ရေးနေ့ကိုဘယ်လိုဆင်နွှဲတယ်ဆိုတာအခုလို့ရှင်းပြပါတယ်
။အော်ဒီနေ့ကတော့ထုံးစံအတိုင်းပါပဲ။တကယ်ချင်းအယောက်30လောက်ကိုဖိတ်ထားပါရတယ်။အဲ့တော့ဘာဘီကျူးလည်းလုပ်မယ်။တချို့ကလည်းသူတို့ရဲ့လက်ဆွန်ပြတဲ့ဗမာအစားအစာတွေယူခဲ့ကြပါမယ်
။အခုလို့လူ20 30စုပြီးတော့အသိမိတ်ဆွေတွေစုတယ်ဆိုတာအဲ့ထက်မှဗမာတွေကြီးပြလားဒါမှမဟုတ်လည်းအမေရိကန်တွေရောပါလားအလူမျိုးစုံပဲလား။
အဗမာတွေများပါတယ်ဒါပေမဲ့နီးဆက်တဲ့တငယ်ချင်း3-4ယောက်ကိုတော့ဖိတ်ပါတယ်နောက်ပြီးသားရဲ့တငယ်ချင်းအဲဒီအမေရိကန်လေးတွေလည်းတစ်ခါတည်းကြရင်လာပြီးဟိုလုပ်ပါတယ် join လုပ်ပါတယ
်အော်သူတို့လည်းဝင်ပါကြတာပေါ့နော်ဗမာတွေနဲ့အတူတူပဲဝင်ဆင်နွှဲကြတာပေါ့
ဟုတ်ပါတယ
်ဟုတ်ကဲ့ဆိုတော့များသောအားဖြင့်တော့ဒီဟိုဟို 4th of July ဒီအမေရိကန်လွတ်လပ်ရေးနေ့ဆိုလို့ရှိရင်လူတွေကဟိုရာသီဥတုကတာယာတာရောဇူလိုင်လဆိုတော့လေဆိုတော့အပြင်မှာဒီဘာဘီကျူးလှုပ်ရှားကြတဲ့အသားခင်တွေလှုပ်ရှားကြတယ်ကွန်ကိုချက်တာတွေလည်းပါတာပေါ့နော်ဆိုတော့ဗမာတွေကြတော့ဗမာတွေလှုပ်တဲ့ပွဲမှာကြတော့ဗာအများထူးခြားတာရှိတယ်လေ
ဟော့ဒေါ့ဂ်တို့ဟင်ဘာဂါတို့တော့လှုပ်လို့မရှိပါဘူးအသားတော့กินပါပဲဗမာအစားအစာအပြင်အသားခင်တို့ usually ကတော့အပြင်ထက်လို့ကောင်းတော့ပဇွန်ခွဲကြော်တို့ကတော့လှုပ်ရှားကြပါတယ်လက်တော့ဆုံလှုပ်ရှားပါတယ
်ဟုတ်ကဲ့ဗမာဆန်ဆန်ပေါ့
ဟုတ်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဒါဆိုလို့ရှိရင်ဒါတနေ့ကုန်လောက်ကြတဲ့ပွဲလိုမျိုးဖြစ်နေလားဒါမှမဟုတ်လည်းနေ့ဘလောက်လောက်ကြာလဲများသောအားဖြင့်တော့ဒီပေါ်ပွဲစားတော့လွတ်လပ်ရေးနေ့လူတွေစုကြပြီးဆုံးကြရင်ဆိုရင်တနေ့တာအစီအစဉ်အပြည့်ပဲလားဘာတွေလောက်ကြာလဲ
အပြည့်လောက်ပါပဲ usually ညနေ3နာရီလောက်ကဖိတ်လိုက်တာည9နာရီလောက်အထိဖြစ်ပါတယ်ဘာဆိုမီရှူပန်းလွတ်တဲ့ချိန်ကြလို့ရှိရင်အလုံးရက်ပြီးတော့မီရှူပန်းတွေကိုကြည့်ကြတယ်ပြင်ထွက်ပြီးတော့
ဟုတ်ကဲ့ ခုဒီနေ့ကတော့ကိုယ့်အိမ်မှာဆုလုပ်ကြမှာပေါ့နော်ဒါပေမဲ့တခြားအိမ်တွေမှာလုပ်တာရောကိုယ့်အနေနဲ့သွားပြီးတော့ပါဝင်ဆင်နွှဲဘူးလားတပေါ်ဘယ်လိုမျိုးကွာခြားချက်တွေရှိလဲကျွန်တော်သိချင်တာကဟိုဗမာပြည်လုတ်တဲ့လွတ်လပ်ရေးဒီအမေရိကန်လွတ်လပ်ရေးပေါ့နော်အမေရိကန်လွတ်လပ်ရေးပွဲနဲ့အမေရိကန်နေကြီးပဲလုတ်တဲ့လွတ်လပ်ရေးပွဲကဘာတွေများကွာခြားမှုရှိမလဲလို့ပါ
တငယ်ချင်းဖိတ်တဲ့ဟာတော့မဟုတ်ပါဘူးအမေရိကန်တွေလုတ်တဲ့ရက်ကွက်ကဟိုဘာဘီကျူးပွဲတော့သွားမှုပါတယ်အဲ့ဒါကတော့ပေါ့လက်လို့ပါပဲအသားယူခဲ့အသားယူခဲ့ဆိုလို့ရှင်တယ် list တွေနဲ့ဘာယူခဲ့မလဲဆိုတာအရင်ပြထားပြီးတော့လမ်းစုံလမ်းကွက်ဟုတ်အလုံးစုပြီးတော့ပေါင်းစားပြီးတော့ဟိုအလုပ်ကြပါတယ်ရှင်ရဲကြပါတယ
်ဩဟုတ်ကဲ့အဲ့ဒါပို့ပြောစရာကောင်းပါပေါ့နော်ပြောစရာကောင်းလား
အဲအဲ့ဒီဟာလဲပြောစရာတော့ကောင်းပါတယ်ဒါပေမဲ့အိမ်မှာလုတ်တာကတော့ပိုပျော်တယ်လို့ထင်တာပါပဲ
ဩဟိုကိုလူတွေကြီးပဲဆိုတဲ့ပုံစံမျိုးဖြစ်သွားတာပေါ့နော
်ဟုတ်ပါတယ်နောက်ပြီးတချင်းဆိုတာရောဗမာတချင်းကာရာအိုကေဆိုတာတွေရောဩပါရောဆိုတော့ပိုပျော်စရာကောင်းတယ်လို့ထင်တယ
်အမေရိကန်သူနဲ့လက်ထပ်ထားသူတူဦးလဲဖြစ်တဲ့အိန္ဒိယနာပြည်နယ်ဖော်ဝင်းမြို့ကကိုပြင်းလင်းထုကလည်းသူတို့မိသားစုလွတ်လပ်ရေးနဲ့ဆင်နွှဲပုံကိုအခုလိုရှင်းပြပါတယ
်ကျွန်တော်တို့မိသားစုကတော့ပုံမှန်ပေါ့အများအဖြစ်ကျွန်တော်အမျိုးသမီးရဲ့မိဘရင်းနေသွားကြအဲ့မှာဆွေမျိုးတွေစုံပြီးတော့ဘာဘီကျူးတွေလှုပ်စားညမကြရင်ဖိုင်ယာဝတ်တွေလှုပ်ကြတယ်ပေါ့စိတ်မိုးဘူးလေအင်းရတယ်တနားကြီးကြိုကြိုလောက်ပဲကမ်းမောတော့အဲ့လိုပဲသွားကြည့်ပြီးတော့မိသားစုတွေအများအပြားစုံကြတာလေမှာ
ဟုတ်ကဲ့ဆိုတော့မိသားစုတွေဆိုတဲ့နေရာမှာကိုပြင်းလင်းထွေးရမျိုးသမီးရဒီကအမေရိကန်နိုင်ငံသူဆိုတော့လွတ်လပ်ရေးနေ့ကိုဆင်နွှဲတဲ့နေရာမှာတခြားသူတွေတဲ့နည်းနည်းထူးခြားတာများရှိသလားဗျာဆိုတော့ကျွန်တော်ကတော့ဗမာတွေဟိုကိုပီလင်းထူလို့နေတဲ့မြို့ကလည်း4ဝင်းမြို့ဖြစ်တော့အင်းဟိုဗမာအင်အားစုလည်းများတယ်တခြားဗမာတွေဆင်နွှဲတာနဲ့ကိုပီလင်းထူလို့မိသားစုဆင်နွှဲတာနဲ့ဒီအမေရိကန်မိသားစုနဲ့ဟိုဖက်ဆက်နေတဲ့မိသားစုတခုအနေနဲ့ပေါ့နော်။ဗမာများကွာခြားမှုရှိလဲဗျာ
။ဒီကဗမာတွေကတော့ဒီကအမေရိကန်ဟာတွေတော့တိတ်နွှဲတာတော့တိတ်မတွေ့ဘူးဗျာ။ဒါပေမဲ့ကျွန်တော်တို့ကလည်းဗမာတွေကလွတ်လပ်ရေးနည်းကိုဆင်နွှဲဘူးလားလို့ကျွန်တော်ရောက်မှတွေကတော့မေးတယ်ကျွန်တော်ကလည်းဘယ်လိုပြောမှန်းမသိလို့ကျွန်တော်ပြောတယ်ပုံမှန်ပြလွတ်လပ်ရေးနေတော့ရှိတယ်လို့ဒါပေမဲ့လူတွေကအခုတည်းကမလွတ်လပ်သေးတော့ဘယ်သူမှမစွန့်နိုင်ကြဘူးလို့အဲ့လိုတော့ကျွန်တော်ကြောက်မှတွေကိုပြောဖို့တယ်ပေါ့
ဟုတ်ကဲ့အသားတွေဘာတွေကင်စားကြတယ်မိရှုမိဘတွေလွတ်တာကြည့်ကြတယ်ဆိုတော့ဒါကအမေရိကန်တနိုင်ငံလုံးမှာဒီလိုပဲဒါဟာပေါ်ပါပေါ့တနိုင်ငံလုံးမှာဒီတိုင်းပဲဖြစ်ကြတာလားနည်းနည်းဘာတွေများထူးခြားမှုရှိသေးလဲတပေါ့ကိုပြင်းလို့မိသားစုအနေနဲ့ထူးခြားပြီးလောက်တာလေးတွေလူလိုက်နေမှာသူများနဲ့မတူအောင်ထူးခြားလောက်တာမျိုးလေးပါများရှိလားဗျာ
ကျွန်တော်တို့အဲ့ဒီတော့သူမိဘရေမသားပြလို့ရှိရင်ကျွန်တော်တို့ဒီမှာဖောက်ဝေးမှာကျွန်တော်တို့ခင်တဲ့အုပ်စုလေးရှိရင်လေအဲ့ဒီအိမ်မှာသွားပြီးတော့ဘာဘီကျူးလုပ်စားကြဘာလို့လဲဆိုတော့အဲ့ဒီအိမ်ကကျွန်တော်တို့မျိုးမှာရှိတဲ့မိဘနဲ့ဖောက်တဲ့ကျောင်းနဲ့လည်းပြီးတော့အဲ့မှာငွေချင်းနဲ့ gathering လုပ်ယူတော့ 4th of July ကို celebration လုပ်ကြတယ်ပေါ့ကျွန်တော်တို့လည်းဒီမှာလုပ်ကြအဲ့လိုတော့လုပ်ဖြစ်တယ်ကျွန်တော်တို့မြို့မှာ IPW ကိုခေါ်တဲ့တက္ကသိုလ်ကျောင်းရှိတယ်ဗျအဲ့ဒီကျောင်းမှာညဘက်ဆိုလို့ရှိရင်မိဘဖောက်ဝဲရှိတယ်ညနေပိုင်းလောက်ရင်ဆက်ပြီးတော့ဒီမှာ TY နေပိုင်းဆိုလို့ show တွေတည်ဆဲအောင်လုပ်ကြတယ်တမျိုးလုံးနေပါအဲ့ဒီပေါ်လာပြီးတော့မိဘနေကြည့်ကြပါညနေလောက်တည်းကဗမာပြည်ကဆိုလို့ရှိရင်ပွဲတွေပိုင်းမှာဆိုဖြာတွေခင်းခုံတွေခင်းပြီးတော့အဲ့လိုအဲ့ဒီပွဲကိုစောက်ကြည့်ကြတယ်အဲ့ဒီမှာလူတွေအဲ့မှာ barbecue party ပဲသူတို့နေစားတွေအုပ်စုလိုက်အကုန်လုံးလုပ်ကြတယ်ပေါ့အဲ့ဒီအရောကျွန်တော်မြို့မှာနှစ်တိုင်းရှိတယ်
လွတ်လပ်ရေးကြေညာစာရန်ဟာအမေရိကန်သမိုင်းမှာအရေးပါဆုံးစာရေးစာရန်အထောက်အထားနှစ်ခုတည်းကတစ်ခုလည်းဖြစ်ပါတယ်။တခြားအထောက်အထားကတော့အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံပဲဖြစ်ပါတယ်လို့တင်ပြရင်းနဲ့ပဲအခုတစ်ပတ်သုတဆုံလင်အမေရိကန်တစ်ခွေအစီအစဉ်ကိုဒီမှာပဲရန်နာလိုက်ပြရစီ။တော်ရရှင်အပေါင်းဘုသူတအဖျားပြတိုးပွားကြပါစေခင်ဗျာ။
ကိုဇော်ဝင်းနိုင်တင်ဆက်နေတဲ့သုတဆုံလင်အမေရိကန်တစ်ခွေအစီအစဉ်ပါရှင်။အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အတန်းလွှင့်နေပါတယ်ရှင
်။ American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။အလဲအလှယ်ကြတဲ့ Syria အတိုက်ခံတွေကအသေးချာရွေးချယ်ထားတဲ့အဖွဲ့တွေကိုလေ့ကျင့်သင်တန်းပေးလက်နက်တပ်ဆင်ပေးဖို့အတွက်သမ္မတ Barack Obama ကနောက်ထပ်ဒေါ်လာ3,500ဆွဲခွင့်လွှတ်တော်မှာတောင်းဆိုထားပါတယ်။လက်နက်ကင်တိုက်နေကြတဲ့ Syria ကအလဲအလှယ်အမြင်ရှိသူတွေဟာထပ်ပြီးတော့တိုးပွားလာနေတဲ့ရန်သူတွေကိုရင်ဆိုင်နေရတာနှစ်နဲ့ချီကြာနေပါပြီ။အဆက်အစိုးရဟာဓာတုလက်နက်တွေ၊စီပိုင်းဘုံးတွေတုံးပြီးတော့ဆီးရီးယားအရက်သားတွေကိုတိုက်ခိုက်နေပါတယ်။အဆက်ပြက်တပ်တွေကိုသူ့ရဲ့မဟာမိတ်တွေဖြစ်တဲ့အီရန်နဲ့မကြခင်ကပဲဆီးရီးယားနဲ့အီရတ်ကအတင်းသိမ်းပိုက်ထားတဲ့နေရာတွေမှာအစ္စလာမ်နိုင်ငံထူထောင်တယ်လို့ကြေညာခဲ့တဲ့ Islamic State of Iraq and the Levant Corps ISIL အဖွဲ့လို့အစ္စလာမ်အစွန်းရောက်အကြမ်းဖက်သမားတွေကအထောက်ပံ့တွေပေးနေပါတယ်။ ရက်ဆက်လွန်းတဲ့နေ့တွေတုံးတဲ့အတွက်အယ်ခါအီဒါကတောင်ခွာခဲ့ပုံရတဲ့အယ်ခါအီဒါအစွဲပွားအဖွဲ့တွေဟာသူတို့ကိုစန့်ကျင်တယ်လို့ဆိုသူတွေဘာသာတရားမရှိဘူးလို့ဆိုသူတွေကိုကောင်းဖြတ်သက်ကားစင်တင်တတ်တာမျိုးအပါအဝင်တရားလက်လွတ်တတ်ဖြတ်မှုတွေကိုလုပ်နေတယ်လို့သိကြပါတယ်။အမေရိကန်မျိုးသားလုံခြုံရေးကောင်စီပြောခွင့်ရသူကက်လင်ဟေဒန်ရဲ့ကြေညာချက်ထဲမှာအလဲအလှဲကြတဲ့ဆီးရီးယားအတိုက်ခံတွေအတွက်သမ္မတအိုဘားမားတောင်းဆိုထားတဲ့နောက်ထပ်ဒေါ်လာ3,500ဟာဆီးရီးယားပြည်သူတွေကိုအကာအကွယ်ပေးရေးအတိုက်ခံတွေထိမ့်ချုပ်ထားတဲ့နေရာတွေတည်ငြိမ်စေရေးလိုအပ်တဲ့ဝန်ဆောင်မှုတွေကိုအကူအညီပေးနိုင်ရေးအကြမ်းဖက်အန္တရာယ်ကိုတံပြန်နိုင်ရေးနဲ့အခြေချဖို့ညှိနှိုင်းနိုင်ကြရေးတို့အတွက်ကိုအထောက်အကူဖြစ်မှာဖြစ်တယ်လို့ပြောထားပါတယ်။အလဲအလှဲကြတဲ့ဆီးရီးယားအတိုက်ခံတွေကိုသင်တန်းပေးလက်နက်တပ်ဆင်ပေးဖို့တောင်းဆိုထားတဲ့ဒေါ်လာ3,500ဟာအကြမ်းဖက်မှုတံပြန်ရေးရန်ပုံငွေသစ်ဒေါ်လာ5 ဘီလီယံတဲကတစ်စိတ်တစ်ပိုင်းဖြစ်ပါတယ်။အဲ့ဒီရန်ပုံငွေသစ်ထဲကဒေါ်လာ 1.5 ဘီလီယံကိုလည်းတူရကီ၊ဂျော်ဒန်နဲ့အီရတ်အပါအဝင်ဆီးရီးယားအိမ်နင်းချင်းနိုင်ငံတွေအတွက်ကိုသုံးစွဲမှာဖြစ်ပါတယ်။အဲ့ဒီအိမ်နင်းချင်းနိုင်ငံတွေရဲ့နေဆက်တွေလုံခြုံရေးဆီးရီးယားကထွက်ပြေးလာကြတဲ့ဒုက္ခတွေတန်းတဲ့ချီကိုထောက်ပံ့ပေးရို့အတွက်လည်းပါဝင်ပါတယ်။ဆီးရီးယားမှာဖြစ်နေတဲ့ပြဿနာကိုစည်ရဲနီးနဲ့အပြေရှာနိုင်မှာမဟုတ်သလိုဆီးရီးယားကိုအမေရိကန်တိုက်ခိုက်ရေးတပ်တွေမလွတ်သင့်ဘူးလို့အမေရိကန်ကဆက်ပြီးတော့ယုံကြည်နေတဲ့တစ်ချိန်တည်းမှာပဲတောင်းဆိုထားတဲ့ဗန္ဒာငွေတွေဟာဆီးရီးယားအစိုးရတပ်တွေတိုက်ခိုက်မှုကနေဆီးရီးယားပြည်သူတွေကာကွယ်နိုင်ဖို့တိုးပွားလာနေတဲ့ ISIL လို့အကြမ်းဖက်သမားတွေကဖျို့ဖျဲဖြစ်နေတဲ့နေရာမှာလာပြီးတော့ကုန်းခိုဖို့လုပ်နေတာတွေကိုတွန်းလှန်နိုင်ဖို့နဲ့ဒေသခံအစ်စ်မှာလုံခြုံတည်ငြိမ်မှုတိုးမြင့်ပြီးတော့ဆီးရီးယားပြည်သူတွေကိုယ်တိုင်သူတို့ရဲ့အနာဂတ်ကိုပုံဖော်နိုင်ကြဖို့ဖြစ်တယ်လို့အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရသူဟေဒန်ကပြောပါတယ်ရှင
်။ American ဆူရရဲ့သဘောထားမြင်အပေါ်ကိုတင်ပြလို့ပြီးပါပြီ
။ VOA မြန်မာပိုင်းကနေနေ့စဉ်ရေဒီယိုအစီအစဉ်တွေအပြင်ရုပ်မြင်သံကြားအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ9နာရီခွဲအထိထုတ်လွှင့်နေပါတယ်ရှင်။ Asia Set 7 Judo ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။အခုတော့နိုင်ငံတကာအကျဉ်းချုပ်ကိုနိုင်ငံတကာသတင်းအကျဉ်းချုပ်ကိုဦးဆန်မိုးဝေကပြောပြပေးပါအောင်ရှင
်။ဂျပန်နိုင်ငံရဲ့တောင်ပဆွန်းအိုကီနာဝါကျွန်းတွေကိုဥတီတိုက်ခတ်လာနေတဲ့အင်အားဖြင့်စူပါတိုင်ဖုန်းမုန်တိုင်းကြီးကိုရင်ဆိုင်နိုင်ဖို့အတွက်အဲ့ဒီမှာရှိတဲ့ဂျပန်ပြည်သူတွေပြင်ဆင်နေကြပါတယ်။ဒီမုန်တိုင်းဟာတနအာယူမိုင်180လောက်အထိလေပြင်းတွေနဲ့မိုးတွေနဲ့အတူအိုကီနာဝါကျွန်းကိုဥတီနေတာပါ။နီယိုဂူရီတို့အမိပေးထားတဲ့အဲ့ဒီတိုင်ဖုန်းမုန်တိုင်းဟာအိုကီနာဝါကျွန်းကိုဒီကနေ့မနက်ပိုင်းမှာဝင်ရောက်မှာဖြစ်ပြီးတော့ဂျပန်ကုန်းနင်းမိုင်းကိုတော့ဗိုလ်ထူးနေမှာဝင်မယ်လို့ဂျပန်မိုးလေဝသနဲ့ဇလဗေဒတာဝန်ရှိသူတွေကသတိပေးထားပါတယ်။ပါလက်စတိုင်းဆယ်ကျော်တဲ့လူငယ်တယောက်ကိုဖမ်းဆီးပြီးတော့မိရှို့တပ်ဖြတ်ခဲ့ရမှာပါဝင်ခဲ့တယ်လို့မတင်ကားတဲ့လူကျူးလူမျိုး6ယောက်ကသူတို့ရာဇဝတ်မှုကိုကျူးလွန်ခဲ့တဲ့အကြောင်းဝန်ခံထွက်ဆိုကြပြီးတော့ကျူးလွန်မှုအဆင့်ဆင့်ကိုတာဝန်ရှိသူတွေကိုလုပ်ပြခဲ့ပါတယ်။အသက် 16 နှစ်အရွယ်မိုဟာမက်အဘူခါရီယာကိုမိရှို့တပ်ဖြတ်ခဲ့တဲ့အမှုနဲ့ပတ်သက်ပြီးအိုအော်တောင်းတင်ရုပ်တည်းဖြစ်နေတာကိုပပျောက်စေဖို့အတွက်ဣသရေလတာဝန်ရှိသူတွေစူးစမ်းစုံစမ်းစစ်ဆေးနေရမှာတလင်းလာနေမှာအခုလိုဖော်ထုတ်နိုင်ခဲ့တာဖြစ်ပါတယ်။ဂျာမနီနိုင်ငံရဲ့ထောက်လိုင်းဝန်ထမ်းတယောက်ဟာအမေရိကန်အစိုးရအတွက်လည်းအလုပ်လုပ်ပေးနေတယ်ဆိုတဲ့စိုးရိမ်ချက်တွေထွက်ပေါ်နေတာကိုဖြေရှင်းနိုင်ဖို့အတွက်ဂျာမနီနိုင်ငံနဲ့အတူပူးတွဲပြီးတော့လှုပ်ဆောင်သွားမယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါတယ်။ဒါပေမဲ့အဲ့ဒီပြောဆိုချက်မှတ်ကန်ခြင်းရှိမရှိကိုတော့ပြောဖို့ငင်းဆန်သွားခဲ့ပါတယ်။အမေရိကန်ကုန်တင်တင်မောတစ်စင်းပေါ်မှာတင်ဆောင်လာတဲ့ဆီးရီးယားနိုင်ငံကဓာတုလက်နက်တွေကိုမက်ဒီတာရေးနီးယန်းပင်လယ်ပြင်အတွင်းမှာအမေရိကန်ရေတပ်ဖွဲ့ကစတင်ပြီးတော့ဖျက်ဆီးနေပြီဖြစ်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုဦးဆန်မိုးဝေကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လို့ရေးမှုကတော့ကိုရန်နိုင်ဖြစ်ပါတယ်ရှင်။အင်ဂျင်နီယာကတော့ဂျီမီကုတ်ပါ။ VOE မြန်မာပိုင်းရဲ့ညနေပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။နားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ
This program has come to you from the Voice of America, Washington.